မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာလူခွင့်ရင်းနဲ့လူသားချင်းစာနာထောက်ထားရေးအကြတဲကိုလာမကမာပြည်သူတွေဥရုရာသီတန်းခန့်ရကိန်းကိုလည်းပို့ပြီးများစေတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကတနင်္လာနေ့ကသတိပေးလိုက်ပါတယ်။ရာသီဥရုကြောင့်ဖြစ်ပေါ်လာတဲ့တဲရောက်မှုဒဏ်တွေရော့နေသောအောင်ရရွာအသိုက်ဝင်းတွေကိုထောက်ခံပတ်ပိုးခြင်းအဖြစ်မြန်မာနိုင်ငံရဲ့အကြတဲကိုအဆုံးသတ်သွားအောင်ကမ္ဘာကောင်းဆောင်တွေကူညီရေးကအလွန်ကိုအရေးကြီးလာပါတယ်လို့Mr. Thomas Andrew နဲ့ Mr. David White တို့ကစော်အောင်လာကြပါတယ်။ UAE နိုင်ငံမှာကျင်းပနေတဲ့28ကြိမ်မြောက်ကုလသမဂ္ဂဥရုယာသီဆိုင်ရာထိပ်သီးညီလာခံ COP28 အစမှာသူတို့နှစ်ယောက်ကအခုလိုပြောလိုက်ကြတာပါ။ Mr. Thomas Andrew ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးသံတမန်ဖြစ်ပြီး Mr. David White ကတော့လုံခြုံစိတ်ချတန့်ရှင်းကျမ်းမာတားရှိတည်တတ်တဲ့ပတ်ဝန်းကျင်မှာနေထိုင်ခန်းစားခွင့်ဆိုင်ရာလူခွင့်ရေးအထူးသံတမန်ဖြစ်ပါတယ်။စစ်ကောင်စီဟာလူခွေရေးချိုးဖောက်ဖို့မြန်မာနိုင်ငံရဲ့သဘာဝတရားစတာတွေကိုမတရားကောင်းပုံဖြတ်ရယူနေတယ်လို့သူတို့ကဆိုပါတယ်။တခြားလက်နက်ကိုင်အဖွဲ့တွေကလည်းအလားတူလုပ်နေကြတဲ့အတွက်သဘာဝပတ်ဝန်းကျင်ပြည့်စည်တဲ့အန္တရာယ်ကြီးမားနေပါတယ်လို့သူတို့ကပြောသွားကြပါတယ်။